ိုဗစ်ကူးစက်ခံထားတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုကောလုံးမှုကောင်အဖွဲ့ဝင်ဦးဟန်သာမြင့်ရဲ့ချမရေးချီနေစိုးရိမ်နေရတယ်လို့သူရဲ့အကျိုးဆောင်ရှေ့နေကပြောပါတယ် NLD ဥပဒေကြံပေးတူဖြစ်သူဦးကျော်ဟိုလဲကိုဗစ်ကူးစက်ခံရပြီးတော့ရန်ကုန်စင်းုံကြီးမှာပဲကျောင်းနေပါပြီဒီချင်းတွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့အင်းစိတ်တောင်မှာအချင်းချဆန္ဒရတဲ့ NLD ဘိုဟိုကော်မတီဝင်ဦးဟန်သာမြင့်ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်း NLD ဥပဒေကြံပေးဦးကျော်ဟိုကျောင်းသားကောင်းဆောင်ကိုမင်းသွေးတို့ဟာတောင်ထဲမှာကိုဗစ်ကူးစက်ခံထားသူတွေကတချို့ဖြစ်ပါတယ်။ဦးဟန်သာမြင့်ကလက်ရှိမှာရန်ကုန်ဆေးရုံကြီးအထူးကုသဆောင်မှာကုသမှုခံယူနေပြီးလက်ထိပ်ထုတ်ပေးလိုက်ပြီးမှအောက်ဆီဂျင်ပြန်တက်အောင်လုပ်နိုင်ခဲ့တယ်လို့သူရဲ့ရှေ့နေဖြစ်သူဦးကြည်ဝင်က VOA ကိုပြောပါတယ
်။ဒီမနက်ကတုန်းကတော့မေးတာတော့အောက်ဆီဂျင်ကတော့90အောက်ကျနေတာပေါ့။ဝင်လေဒီဝင်သွားတဲ့ဥစ္စာတော့ရပ်သွားပြီတဲ့။ပြစရာလည်းကြရတယ်တဲ့။ကြတော့ပြစရာကြတော့ပြစားကြီးပဲလောက်တော့ပြစားကြီးပဲပြတ်တက်တယ်တဲ့။ပြစရာပြတ်တက်တယ်တဲ့။အဲပထမတော့လက်ထိတ်ခတ်ထားတာ။လက်ထိတ်ခတ်ထားတာဒီဟိုပြောတော့အခုလက်ထိတ်ကတော့ဖြုတ်လိုက်တော့ဟိုဝင်ရမှောက်လို့ကြတော့အောက်ဆီဂျင်ပြန်ပြီးတက်တာပေါ့။ဝင်ရမှောက်ပြီးတော့လုတ်ပြီးမှတက်တာဟိုလောလောဆယ်တော့အဲ့ဒီလိုအခြေအနေရှိတယ်။အခုညနေတော့မမီးရသေးဘူး။မနေ့က10နာရီကျော်က
ဖေဖော်ဝါရီလတရနေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာပဲ NLD ဘိုးကော်မတီတူဦးဖြစ်သူဦးဟန်သာမြင့်ကိုဖမ်းဆီးခဲ့တာပါအာဏာသိမ်းတဲ့နေ့ကတည်းကဖမ်းခံရတာဖြစ်ပေမဲ့ CRPH ကိုထောက်ခံကြောင်းဖေဖော်ဝါရီလတရနောက်ပိုင်းမှာထုတ်ပြန်ခဲ့တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြောင်းလွတ်စော်လွတ်ဆောင်မှုပုံမှန်905ဖက်ကွေနဲ့သူ့ပေါ်ဆွဲချက်တင်ထားပါတယ် NLD ဥပဒေအကြံပေးသူဖြစ်သူဦးကျော်ဟိုးကလည်းကိုဗစ်ကူးစက်ခံထားပြီးရန်ကုန်ဆေးရုံကြီးမှာပဲရောက်နေပြီလို့သူရဲ့ရှိနေပြည်သူတော်စမ်းမလာညောင်းကပြောပါတယ
်။မနေ့ကဆိုဆရာဦးကျော်ကလည်းဟောင်ရောက်လာနော်။သိရပြီတော့မနေ့ကညလည်းညနေရောက်တာ။သူရှင်နေကသူကအောက်ဆီဂျင်နဲ့မောနေတော့ခုကဆရာဦးကျော်ကအပြင်မှာပဲထားတယ်အဆောင်မရသေးဘူးလေ။အမားတို့ကလည်းစုံတန်းတာအဲ့လိုတစ်ခေတ်တစ်နေ့တော့ IT လို့ရောက်ရင်ဟိုလူခုအဆောင်ရဲ့ဝင်တော့မှမအမားတို့ကိုလူတယောက်ဖဲလို့ရသေးတယ်။နောက်ပိုင်းဆိုကိုလူတွေကစောင့်လို့မရတော့ဘူးလေ။
ဒီအခြေအနေတော့သာသိထားရပြီးကျန်တဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့သူမကပြောပါတယ်။ပြီးကြတဲ့ရက်ပိုင်းတွင်ကကွဲလွန်သွားသည့် NLD ထိပ်တိုင်းကောင်းဆောင်တူဖြစ်တဲ့ဦးမြင့်ဝင်းနဲ့အတူနေခဲ့တဲ့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းစီမှလည်းကိုဗစ်ပိုးတွေ့ရှိလာတယ်လို့ဒေါ်စမ်းမလာညွန်ကပြောပါတယ်။ဦးမြင့်ဝင်းကတောင်ထဲမှာရှိနေစဉ်ကိုဗစ်ကူးစက်ခံရပြီးဇူလိုင်20ရက်မနက်9နာရီကျော်ကရန်ကုန်ဆေးရုံကြီးမှာကွဲလွန်ခဲ့တာပါ။သူစာပနာကိုတော့ဇူလိုင်21ရက်ရန်ကုန်မြို့အနောက်ပိုင်းနှိုင်သာမြို့နယ်ကထိုင်နေတုတ်တက်မှာကြိုခဲ့တယ်လို့သူရဲ့ရှေ့နေတော်စမ်းမလာညွန်ကပြောပါတယ်။ဖေဖော်ဝါရီ1ရက်နေ့ဖမ်းဆီးတင်းလင်းခံထားပြီးအင်းစိန်ထောင်မှာအချင်းကြားခံရသူတွေကကိုဗစ်ကူးစက်ခံရသူတွေမှာကျောင်းသားကောင်းဆောင်ကိုမင်းသွေးတက်လည်းပါဝင်ပြီးသူ့အခြေအနေကိုတိတိကျကျမသိရဘူးလို့ဇနီးဖြစ်သူက VOA ကိုပြောပါတယ
်။သူကပြီးခဲ့တဲ့နှစ်ပတ်လောက်ခဲ့ရတယ်။အဲသူရုပ်ထုတ်တော့မှာအဲ့ဒီကလော့ဒေါင်းဆန်ကတော့သူ့ချင်းနေတဲ့ကောင်ဒီလိုရှိပြီးကမရအောင်ပါဘူး။ဆိုတော့လည်းမှသတင်းတွေကတော့အများကြီးပိုပြက်နေတယ်ပေါ့နော်။ဆိုတော့ဒီအေးစိတ်ထဲမှာလည်းဖြစ်နေရဲ့ပြက်နေရဲ့ဆိုပြီးတော့လည်းပြောရနေပြီလေကြားရတယ်ပေါ့နော်။ဆိုတော့သူကဒီတားစုရဲ့အနေနဲ့ကတော့စိတ်ကူပဲပြီးတော့ဟိုယောဂအခန်းရှိတဲ့သူတွေကပိုဆိုးတယ်ပေါ့နော်။ပိုပြီးတော့စိတ်ကူပါတယ်။ဆိုတော့ကဒီကိုယ်ရင်းနဲ့ပတ်သက်ပြီးတော့ဒီသူတို့ထောင်ငါပါလုပ်ပေးတယ်ပေါ့နော်ဥမာဒီသေးသေးပေးရနေပါပြီအဲ့လိုမျိုးလုပ်ပေးရဆိုရင်တော့ပြဿနာမရှိဘူးဆိုအဲ့လိုစီလိုပေးရနေဒီတိုင်းထားရဆိုရင်တော့တကယ်ကြီးဟိုဖြစ်နေရဆိုရင်ဟိုဒီမှာသူတို့တွေကဟိုတူတူနေကြတာဆိုတော့တယောက်တယောက်ကိုယ်ရကိုယ်ကြရအောင်ဆိုတော့အခုကာလကလည်းဒီကိုဗစ်ကဆိုဆိုးနေကြတာဆိုတော့ဒီကားတွေနေနေပို့ပြီးတော့စိတ်ပူရတဲ့ကာလဖြစ်တယ်ပေါ့နော်ဒါရောင်းရင်းတော့မထွားတဲ့အခြေအနေမှာသူတို့ပါဖြစ်နေဆိုတော့ကျွန်တော်မသိရတဲ့အတွက်ပို့ပြီးတော့စိတ်ပူရတယ်ပေါ့
ကိုဗစ်ကရောဂါထိန်းချုပ်ဖို့ဆိုပြီးပြီးခဲ့တဲ့အပတ်ကစလို့အင်းစိန်အချင်းချောင်းတွေကယာယီအထူးတရားရုံးတွေမှာအမှုတွေဆစ်ဆင်းနေတာကိုယာယီရက်ဆိုင်တာပါစေုပ်ချုပ်ရေးကောင်စီဘက်ကတော့ဇူလိုင်လ20ရက်နေ့အထိကိုဗစ်ကူးစက်ခံရပြီးနောက်အချင်းချောင်းလိုက်ဆေးရုံဆင်းရသူ152ဦးဆက်လက်ကူသမှုခံယူဆဲ208ဦးရှိပြီးတည်ဆုံးသူကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ထိပ်တိုင်းကောင်းဆောင်ဦးညံ့ဝင်းအပါအဝင်6ဦးရှိတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်လာပါတယ်ခင်ဗျာ